မြန်မာနိုင်ငံကြောက်စိမ့်ထုတ်လို့ရောင်းဝယ်မှုကိုရတဲ့အကျိုးစီးပွားအားလုံးကိုစစ်တပ်ထိတ်တန့်ကောင်းဆောင်တွေနဲ့နှိစက်သူအားလုံးအားရယူနေပြီးတော့ဒီလုံငန်းဟာအာဏာသိမ်းစစ်တပ်ရေရှည်ရက်တီဖို့ဝင်ငွေရစေတဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့အကြောင်း Global Witness ဖွဲ့ကြီးကအစင်ကားစာထုတ်ပြန်ပါတယ်မြန်မာနိုငံတွင်ကထွက်တဲ့ကြောက်စိမ့်တွေရဲ့90%ရခိုင်နှုန်းကိုပြပကိုတရားမဝင်ခိုးတို့ရောင်းချနေပြီးအာလုံးနေပါတရုတ်နိုင်ငံကဝယ်ယူနေတယ်လို့လဲ Global Witness ကအစင်ကားစာမှာဖော်ပြပါတယ်
အစီရင်ခံစာထဲမှာရေးထားသလိုမတည်ငြိမ်မှုတွေအလွယ်တုံးစားမှုတွေကဖားကန်တဲ့ကြောက်စိမ့်တူးဖော်နေတဲ့ဒေသတစ်ခုထဲမှာတက်ပြီးတော့ဖြစ်နေတာမဟုတ်ပါဘူး။ဒီလုပ်ငန်းနဲ့ဆက်နွယ်တဲ့မတည်ငြိမ်မှုတွေတစ်ခုပြီးတစ်ခုမိခိုးကျွတ်လျှောက်ပေါ်လာနေတာကိုတရုတ်အစိုးရကနားလည်သင့်ပါတယ်လို့ Global Witness အဖွဲ့ကြီးကGLDSကအေဗီဒရင်ဌာနကိုပြောဆိုသွားပါတယ်။ ကျောက်စိမ့်တူးဖော်နေတဲ့နေဆက်ဒေတာကချင်တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေတိုးလာတဲ့အခြေအနေကိုထောက်ပြပြီးတော့မြန်မာနိုင်ငံရဲ့ကြောက်မက်ဖွယ်ရာအကျင့်ပြတ်မှုကြီးတယ်မှာတရုတ်နိုင်ငံကတာဝန်သိသည့်ရက်တီဖို့ Global Witness အဖွဲ့ကြီးကတောင်းဆိုပါတယ်။ကဘာပေါ်ကကျောက်စိမ့်အလုံးရဲ့90%ရခိုင်နှုန်းမြန်မာနိုင်ငံကထွက်ပြီးတော့ဒီလုပ်ငန်းကနေဒေါ်လာဘီလီယံနဲ့ချီဝင်ငွေရနေပါတယ်။ ကျောက်စိမ့်လုပ်ငန်းကရတဲ့အကျိုးအမြတ်တွေဟာစစ်ကောင်စီအကြီးကဲဘုချုပ်မူကြီးမေအောင်လာရဲ့မိသားစုအပါအဝင်စစ်တပ်ထိတ်တန့်ခေါင်းဆောင်တွေနဲ့ဆက်နွယ်နေတယ်လို့ Global Witness အဖွဲ့ကြီးကရေးသားထားပါတယ်။စစ်တပ်ရေရှည်အာဏာချုပ်ကိုင်ဖို့ပြည်မအစီအဝေးလုပ်ငန်းဖြစ်နေတဲ့အတွက်ကျောက်စိမ့်ဝယ်ယူရာတွေပိတ်ပင်အရေးယူဖို့နိုင်ငံတကာကို Global Witness အဖွဲ့ကြီးကတောင်းဆိုထားပါတယ်။ကျောက်စိမ့်ဟာတိုင်းပြည်အတွက်အဖို့တန်ယတနာပြရမယ့်အစားစစ်တပ်နဲ့အခြားလက်နက်ကိုင်အဖွဲ့တွေကြား အာဏာပဋိပက္ခလွန်ဆွဲပွဲနဲ့အကျင့်ပြတ်ခြားစားမှုတွေပေါ်ပေါက်လာဖို့အခရာကျတဲ့တွင်းထွက်ပစ္စည်းတစ်ခုဖြစ်လာတယ်လို့လည်းအစီရင်ခံစာမှာရေးသားထားပါတယ်။